ပြီးခဲ့တဲ့လတုန်းကပင်လယ်ပြင်မှာမြန်မာရေတပ်ကဖမ်းဆီးခဲ့တဲ့ရွန်ဂျာမွတ်စလင်200နီးပါးကိုရခိုင်ပြည်နယ်ထဲပြန်ပို့ခဲ့ပြီးဖြစ်ကြောင်းတင်းနယ်လာနေမှာတာဝန်ရှိသူတွေရဲ့အပြောကိုကိုးကားပြီး AFP သတင်းကဖော်ပြပါတယ်။တင်းနယ်တာရီတိုင်းကော့တောင်းအနီးမှာပြီးခဲ့တဲ့ဒီဇင်ဘာလလယ်ပိုင်းက183ယောက်ကယ်တင်ခဲ့ရတာပါ။တင်းနယ်လာနေကရပ်ယူထားတဲ့တပ်ပုံတွေမှာတော့အမျိုးသားအမျိုးသမီးနဲ့ကလေးငယ်စုစုပေါင်း18ယောက်တို့ရခိုင်ပြည်နယ်မြို့တော်စစ်တွေအနီးကပင်လယ်ကမ်းဆက်တစ်သားစီပေါ်ကနေဆင်းလာတာကိုတွေ့ရပါတယ်။သူတို့ရဲ့နာမည်တွေပါတဲ့တပ်ပြားတွေကိုလည်းချိတ်ဆွဲထားကြပြီးကမ်းခြေမှာတန်းစီနေကြတာပါသူတို့ကတော့တဲချောင်းစခန်းကိုခေါ်ဆောင်သွားပြီးကျန်းတဲ့156ယောက်ကတော့မောင်တော်မြို့နယ်တဲကငခုရစခန်းကိုပို့ဆောင်ခဲ့တယ်သူရခိုင်ပြည်နယ်လွန်ချုံရင်းနယ်နေဆက်ရေးရဌာနကပြောဆိုချက်ကိုကိုကဖော်ပြထားပါတယ်ငခုရစခန်းဟာဆိုရင်တော့မင်္ဂလာရှိကပြန်လာတဲ့ဒုက္ခတွေကိုစီးစစ်လက်ခံရဖြစ်ပါတယ်ဒီလူတွေကိုအေးယူမလားဆိုတာကရှင်းရှင်းလင်းလင်းမသိကြောင်းဘုံမှုကြီးမင်းတန်က AFP ကိုတယ်လီဖုန်းနဲ့ဖြေကြားပြီးဒီလူတွေအရေးကိုတော့ရခိုင်ရေးကြီးချက်ဆောင်ရွက်တဲ့ UEHRD ကဆုံးဖြတ်မှာဖြစ်တယ်လို့လည်းပြောပါတယ်ရခိုင်မြောက်ပိုင်းအကျန်းဖက်မှုတွေကြောင့်ထွက်ပြေးရတဲ့တိမ့်နေချတဲ့လူတွေကိုစီးစစ်ပြီးပြန်လက်ခံမယ်လို့မြန်မာအစိုးရကပြောထားပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုတော့အတိအမှတ်မပြုပါဘူး